မြန်မာနိုင်ငံကဆက်စပ်သားမှရောက်နေတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခရတွေဟာရွှေမြုံပြကြတာရေကြီးတာနဲ့ယောဂဖြစ်တာစတဲ့အန်ဒီယာတွေရင်ဆိုင်နေရတယ်လို့မကြခင်ကြားရတော့မဲ့မုတ်တုံရာသီကြောင့်လည်းတခြားပေးအန်ဒီယာတွေကြုံတွေ့ရဖို့ရှိကြောင်း UNHCR ကုလသမဂ္ဂဒုက္ခရတွေဆိုင်ရာအေဂျင်စီကသတိပေးထားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက် UNHCR ဌာနချုပ်ကနေ VOA သတင်းတောက်လီဆာရှလိန်ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ငံပြောပြမှာပါရှင်။
မရှိလာတာမှမဟုတ်ဧပြီလမှာစတင်ပြီးနောက်လာပေါင်းအနည်းငယ်ကြာမဲ့မုတ်တုံရသည်ကြောင့်ထစ်လာမဲ့ဘေးရန်ကြီးတွေရှောင်ရှားနိုင်ဖို့နဲ့ရောပါသက်သာစေဖို့ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီတွေကအရေးပေါ်ပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နှင်းပန်းနှိပ်စက်မှုတွေကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာ635,000ကျော်ဟာအခုဆိုရင်တဘာဝဘေးရန်ကြီးကပေးလာတဲ့ထိတ်လန့်ကြောက်မက်ဖွယ်ကောင်းတဲ့ချင်းချောက်မှုတွေအခက်အခဲဆင်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်။ကမ္ဘာမှာအကြီးဆုံးဒုက္ခသည်တွေနေရာချထားမှုဖြစ်လာတဲ့စခန်းတွေမှာရိုဟင်ဂျာအများစုဟာညဉ့်ဉန်းပြီးဖျော်ဖျဲဖြစ်နေတဲ့နေရာထိုင်ခင်းတွေမှာပြစ်ကျက်မြက်ပြီးနေထိုင်နေကြတာပါ။အနည်းဆုံးဒုက္ခသည်ပေါင်း300,000ဟာမြေပြိုကျမှုတွေနဲ့ရေကြီးမှုစိုးရိမ်ပွေရာဘေးရန်တွေကြာရောက်ဖို့ရှိနိုင်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအန်ဒရူးမဟတ်ဂျ်ကမနေ့ကတောက်ကြနေဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါရယ်။ဒါအပြင်မကြာသေးခင်ကပြုလုပ်ခဲ့တဲ့အကဲဖြတ်မှုအရာဒုက္ခသည်စခန်းနေရာတွေတဲ့၃ပုံ၃ပုံလောက်ဟာရေလွှမ်းမှုမှုကိုခံရဖို့ရှိကြောင်းသူကပြောပါရယ
်။ As a result, more than 85,000 refugees could lose their shelter.
ဒုက္ခသည်ပေါင်း100,000ကျော်လောက်သူတို့ရဲ့ယာယီရွက်ပြင်တဲ့တွေဆုံးရှုံးရဖို့ရှိနိုင်ပါရယ်။နောက်ပြီးမတ်ဆောက်စင်ဂျီရှောမှနေကြတဲ့နောက်ထပ်ဒုက္ခသည်ပေါင်း23,000လောက်ဟာလည်းမြေပြိုကျမှုအနေနဲ့တုံရနိုင်ဖို့ရှိပါတယ်။ဒါအပြင်အိမ်နာတွေအများဆုံးတန့်စင်ကျန်းတွေပိုက်နဲ့တွေ့တန်းထားတဲ့ရေအုပ်ကန်တွေနဲ့ကျန်းမာရေးဆောင်ရှောက်ပေးတဲ့နေရာတွေအပါအဝင်ဒုက္ခသည်စခန်းကအရေးပါတဲ့ဝန်ဆောင်မှုတွေပေးနေတဲ့နေရာတွေရေထဲပါသွားဖို့အနေနဲ့ရှိနေပါတယ်
။ကုသလွယ်တဲ့တပ်ဘေးရောဂါ NDA ဖြစ်ပွားမှုကိုလည်း UNHCR ကသတိပေးထားပါတယ်။ဒါပေမဲ့လည်းမိုးတိမ်ခံစွာရွာသွန်းတဲ့အခြေအနေကနေဒုက္ခသည်တွေကိုအကာအကွယ်ပေးနိုင်ဖို့အေဂျင်စီအနေနဲ့လုပ်ငန်းစဉ်အဆင့်တွေစတင်ဆောင်ရွက်နေကြောင်းပြောပါတယ်။ဒုက္ခသည်တွေအတွက်ပုံမှုကောင်းမွန်တဲ့နေရာထိုင်ခင်းတွေတိဆောက်ထားတာတွေကိုထိမ့်မက်ထားတဲ့နေရာတွေမှာတဲအိတ်တွေနဲ့ခုခံပေးတာစတာတွေကို UNHCR ကကူညီပံ့ပိုးပေးခဲ့ပါတယ်။မြေပြိုကျမှု NDA နဲ့ပေါင်းအောင်လာမယ့်သတင်းပတ်တွေမှာလည်းမတ်ဆောင်နေတဲ့တောင်ကုန်းနေရာတွေမှာတပြေးညီဖြစ်အောင်လှုပ်ဆောင်ဖို့ရှိကြောင်းအေဂျင်စီကပြောပါတယ်။ဒါအပြင်ဒုက္ခသည်စခန်းတွေကအများဆုံးပြိုကျနိုင်တဲ့အပိုင်းတွေမှာနေထိုင်နေတဲ့မိသားစုတချို့ကိုလည်းလုံခြုံတဲ့နေရာတွေပဲပြောင်းရွှေ့ပေးဖို့ရှိကြောင်း UNHCR ကပြောသွားပါတယ်ရှင်။